ရှမ်းပြည်နယ်ပဲခူးတိုင်း AR တိုင်းစတဲ့နေရာတည်တည်ကလယ်မြေသိမ်းခံထားရတဲ့တောင်သူတွေအနေနဲ့လယ်မြေတွေပြန်မရတဲ့အပြင်ထွန်းလုံးတိုက်ပွဲဆင်နွှဲခဲ့တဲ့အတွက်တချို့တရားစွဲဆိုခံရတာဖမ်းဆီးခံရတာတွေရှိနေပါတယ်ပဲခူးတိုင်းနယ်တလင်းမြို့ပဲမခန့်ချေးရွာချက်ကျိုးဝိုင်းရှိလေယာမြေတွေကို18နှစ်ကြာစစ်တပ်ကသိမ်းယူမှုကိုလက်မခံနိုင်တဲ့လယ်သမားတွေကဇွန်လ17ရက်နေ့ကလူအင်အား100ကျော်နဲ့ထွန်းလုံးတိုက်ပွဲဆင်နွှဲခဲ့ပါတယ်။ဇွန်လ17ရက်နေ့မှာတော့လယ်သမားတွေဖိတ်ကြားလို့လာခဲ့တဲ့ကိုရဲတီးတီးကလယ်သမားတွေကိုအကူအညီပေးနေသူ3ဦးကိုနက်တလင်းမြို့မှာပဲဖမ်းဆီးလိုက်ပြီးဒီကနေ့ညနေမှာပဲပေါင်းတဲ့ထောင်ကိုပို့လိုက်ပါတယ်။ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောက်မအေးမာကဒီသတင်းအကြောင်းပေးပို့ထားပါတယ
်။ရှမ်းပြည်နယ်အစိုးရကအင်းလေးဟိုတယ်စုံစီမံကိန်းအတွက်ဒေသခံတွေရဲ့လယ်မြေတွေဖုန်ကြီးကျောင်းမြေတွေကိုသိမ်းယူခဲ့တာပါ။ညောင်ရွှေမြို့နယ်သလဲကုန်းတိုက်ငယ်တွေကအင်းငင်းကုန်းရွာ၊ကံဘဲရွာ၊ဝက်တကင်ရွာတွေရဲ့မြေဧက622ဧကကိုသိမ်းယူခဲ့တာကြောင့်ဒေသခံတွေကထွန်းနှုံးတိုက်ပွဲဆင်နွှဲရင်းဖမ်းဆီးမှုတွေလှုပ်လာတာဖြစ်ကြောင်းရှမ်းပြည်နယ်88မြို့ဆက်ကျောင်းသားကိုနေမျိုးကပြောပြပါဗျာ
။ဟိုကိုရနေညကသူတို့အိမ်ထဲကိုဝင်ဖမ်းကြတယ်၈ရောက်ပေါ့ဗျာဖမ်းပြီးတော့အဲသူတို့ရဲ့မိသားစုတွေအမေတွေကပြန်ဟိုပြန်ခေါ်တော့ပေါ့နော်ပြန်អော်ကြတယ်နှစ်နာရီလောက်ပဲဖမ်းပြီးတော့ပြန်လုအကုန်ပြန်လုပေးလိုက်တယ်ဟိုဘာလို့ရွာပြီးရွာသားတွေကဝိုင်းထားတယ်လို့ဖြစ်သွားလို့ပေါ့နော်ပြန်တောင်းတာလို့ဟိုဘောဝရန်တော့ထုတ်ထားရပြာ73ရက်နေ့နောက်ဆုံးသူတို့တရားရုံးတင်မယ်လို့ပြောနေဟိုပထမ8ရောက်ဆွဲတယ်ဗျာအိမဟိုအမျိုးသမီးတွေပဲ6ရောက်ထပ်ဆွဲတယ်ဟိုတရားထပ်ဆွဲဆိုအားလုံး73ရောက်ဖြစ်သွားတယ်ဗျာခု8ရောက်ကျတော့တတဒီ95ခါခွေးနဲ့ဆွဲတာထုံနှုံးတိုက်ပွဲအတွက်ပေါ့နော်ကျွန်တော်တို့အခုပဲရေမူးကြီးနဲ့တွေ့ရကြတော့သူက95ခါခွေးရဟိုနိုင်ငံတော်တချင်းကိုစိုးလို့ပေါ့ဗျာဒါတို့ပြေဒါတို့မြေဆိုတဲ့တချင်းဟာတဲ့နိုင်ငံတော်ခန္ဓာလေးပါပဲဆိုရတယ်ဒီလိုထုံနှုံးတိုက်ဒါပြောင်းနောက်တယ်လို့ယူဆတယ်ပေါ့အဲ့ဒါ95ခါခွေးနဲ့ညှိတယ်ပေါ့ဗျာအဲ့ဒါဒီရှိအောင်လာအဖမ်းခံမှာတရားရုံးမှာပဲရင်ဆိုင်မှာပေါ့အဲ့လိုဝန်ထမ်းထုတ်ကြတယ
်ဒေသခံတောင်သူတွေကိုပုံမှန်905ခါခွေစုပုမှုပါဝင်တခြားပုံမှတ်တွေနဲ့တရားစွဲထားတဲ့အကြောင်းတရားရုံးချင်းတွေမှာလည်းနေမြေအသီးသီးမှရုတ်ထုတ်တဲ့အတွက်ရုံးချင်းတက်ရတဲ့အခက်အခဲတွေလည်းရှိနေပုံကိုပြောပြပါရယ
်ဒါဟိုတယ်ဆုံးစီမံကိန်းဆိုပြီးတော့သူတို့မြေတို့တိန်းနေဖုန်ကြီးချန်နေကိုတိန်းနေပေါ့ဗျာအဲ့ဒီမှာဒါပွင့်လဲမြင်တော်မှုမရှိတဲ့တရားသူတို့မြေသူတို့တိန်းမှန်းမသိတော့သူတို့စိုက်ပြိုးတဲ့မြေကိုဒီမြေချိုးဆက်ကြီးတွေနဲ့ထွန်တော်တတားတယ်ဗျာတတားတော့ပုံမှန်188နဲ့တခုပုံမှန်350နဲ့အဲအဲ့ဒါနဲ့ဆွဲထားကြတယ်73ရောက်ပေါ့တရားရုံးကိုညောင်ရွှေကိုပထမချင်းနဲ့နောက်တောင်ကြီးရုံးချင်းမြောင်ရောဗျာနောက်တောင်ကြီးရုံးချင်းပြီးတော့အခုကလောရုံးချင်းတော့မိုင်40တိတ်ဝေးသွားပြီသူတို့ဒီတရားရုံးစင်းနဲ့ကိုတော်တော်ကုန်နေဗျာအဲကြောင့်3ချင်းလောက်သွားပြီနောက်ပိုင်းကျတော့သူတရက်ကျူပြီးတော့လမ်းလျှောက်သွားကြတယ
်ပဲခူးတိုင်းနက်တလင်းမြို့ပဲမခန်းရွာကြက်ကျိုးဝိုင်းရှိလေယာမြေများကတော့လွန်ခဲ့တဲ့18နှစ်လောက်ကလေးကခမရငါအိမစစ်တပ်နဲ့ပြည်သူရဲတို့ကတိုက်ယူခဲ့ပြီးငကိုမူလပိုင်ရှင်လယ်သမားတွေကိုတီးစားချထားခဲ့တာပါတီးစားကားဖြင့်တေကကိုစပါး21တင်းနဲ့ပဲတင်းကိုတီးစားကားဖြင့်ပေးဆောင်ခဲ့ရတာကြောင့်လယ်သမားတွေဟာစိုက်ပျိုးစရိတ်မြင့်တက်လာခြင်းရာသီဥတုမကောင်းတာတွေကြောင့်တီးစားကားပေးပြီဆိုရင်ဝမ်းစာမဖူလုံပဲဖြစ်ခဲ့ရပါတယ်ဂျွန်လ10ရက်နေ့တော့စစ်တပ်ကတိမ်းထားတဲ့လယ်မြေဧက83ဧကရဲတပ်ဖွဲ့ကတိမ်းထားတဲ့လယ်မြေဧက38ဧကတို့ကိုလယ်ပိုင်ရှင်တွေကထုံနှုံးတိုက်ပွဲလုပ်ခဲ့ရမှာတားဆီးမှုတွေလုပ်ခဲ့တဲ့အကြောင်းဒေသခံလယ်သမားကြီးတဦးကပြောပြပါဗျ
။လူပေါင်း100ကျော်လောက်ကျွန်တော်တို့ပါဝင်နေပေါ့။ဟုတ်ကဲ့သူတို့ခံတားတာပေါ့။သူတို့အလံတွေဆက်ပြီးတော့မှဆက်တုံးကြီးနဲ့ကျွန်တော်တို့လာပြီးတော့မှအရင်ဆုံးကျွန်တော်မနဲ့မိုးမိုးငယ်ငယ်ကသူကလိုက်လုံးနေပြီးတော့ကျွဲဖလိုက်တာတော့9နိုင်လောက်မှကျွန်တော်တို့ဆလိုက်တာ။သူတို့များလည်းမျိုးအတိုက်ခံဖြစ်တာပေါ့။သူတို့မောင်းနေတဲ့အားကိုကျွန်တော်ကလည်းဝင်မမောင်းပါနဲ့ကျွန်တော်တို့တောင်းတူရအများဒုက္ခရောက်နေတယ်ကျွန်တော်တို့ဟိုဒီလယ်မလုံးမစားရင်ကျွန်တော်ခမင်းငတ်တော်မယ်ပေါ့နော်အဲ့လိုမျိုးပြောကြည့်တော့မှကျွန်တော်ကတားတယ်ဆက်မောင်းလို့ရှိရင်လည်းအဲ့ဒီဆက်တွေရှိမှကျွန်တော်တို့ကလုံးဝ8လက်ပြလိုက်မယ်ခါတော့မောင်းကျွန်တော်တို့ကတော့အသက်ပြီးခံပါမယ်အငတ်တော်မခံဘူးလို့အဲ့လိုမျိုးကျွန်တော်ပြောလိုက်တယ
်လေသိမ့်ရသိမ့်မှုတွေဟာတိုင်းနဲ့ပြည်နယ်အတော်များများမှာဖြစ်နေပြီးစစ်တပ်ရဲတင်းနှန်းကြောင်ဆိုးရဌာနဆိုင်ရာကုမ္ပဏီတွေကသိမ့်ယူနေတဲ့အတွက်ပြည်သူတွေမှာစားဝတ်နေရေးကြက်တဲမှုတွေဖြစ်နေရတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်ဆိုပြီးလယ်သမားအရေးလှုပ်ဆောင်နေသူတွေကဆိုပါတယ်လယ်သမားတွေကိုအကူအညီပေးနေသူတွေကိုလည်းအကြောင်းမျိုးမျိုးနဲ့ AR တိုင်းတွင်းမှာဖမ်းဆီးမှုတွေရှိနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့လူဦးရေရဲ့85ရာခိုင်နှုန်းကျော်ဟာလယ်ယာလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေရတာပါလယ်ယာမျိုးတွေကိုအတ္တမသိမ်းယူတာခံနေရတဲ့အတွက်တောင်သူတွေဟာစားဝတ်နေရေးကြက်တဲလွတ်လာကြောင်းပြည်ပကိုအလုတ်ကန်ရှာဖွေဖို့အတွက်ထွက်လာကြသူတွေများပါတယ်ဒီလိုထွက်လာကြပြီမဲ့လဲအစဉ်ပြေမှုတွေမရှိပဲမြန်မာနိုင်ငံသားတွေဟာပြည်ပနိုင်ငံအသီးသီးမှလဲခေါင်းပုံဖြတ်အနိုင်ကျင့်ခံရမှုတွေလူအခွင့်အရေးချိုးဖောက်ခံရမှုအလို့သမားအခွင့်အရေးချိုးဖောက်ခံရမှုတွေဆက်လက်ခံစားနေရတာဖြစ်ပါတယ်ရှင်